လွန်ခဲ့တဲ့62နှစ်1962ခုနှစ်ကကျောင်းသားလှုပ်ရှားမှုကိုစစ်တပ်ကဖြိုခွဲခဲ့တဲ့တမိုင်းဝင်7ဇူလိုင်လှုပ်ရှားမှုအထိမ်းအမှတ်အဖြစ်လျှက်တပြက်ဆန္ဒပြပွဲတွေနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုရန်ကုန်မြို့အပါအဝင်နေရာတော်တော်များများမှာဒီကနေ့ကျင်းပခဲ့ပါတယ်။ဗိုလ်ချုပ်နေဝင်ဦးဆောင်နဲ့အာဏာရှင်အုပ်ချုပ်မှုကိုဆန့်ကျင်ခဲ့ကြတဲ့ကျောင်းသားလူငယ်တွေယာနဲ့ချီသွေးမြေကျခဲ့ရတဲ့7ဇူလိုင်နေ့ကိုမမေ့ကြဘူးနဲ့ဒီကနေ့လက်ရှိအာဏာရှင်တွေကိုဆက်လက်တွန်းလှန်ကြဖို့နှိုးဆော်တဲ့အနေနဲ့ရန်ကုန်မြို့ကအထင်ကြီးရနေရာတွေမှာလူငယ်တချို့လျှက်တပြက်ဆန္ဒပြတာတွေကျင်းပခဲ့တာပါရန်ကုန်အင်းစိန်ထောင်အတွင်းမှာလည်းနိုင်ငံရေးအကျဉ်းသားတွေစုပေါင်းပြီး7ဇူလိုင်အထိမ်းအမှတ်အခမ်းအနားလုပ်ခဲ့ကြတယ်လို့အကျဉ်းသားအင်အားစုတွေကပြောပါတယ်စကိုင်းတိုင်းစာလင်ကြီးမြို့နယ်မှာတပိတ်အင်အားစုတွေစုပေါင်းပြီးခြိတက်ပွဲတွေကျင်းပခဲ့တယ်လို့မုံရွာမြို့ပေါ်နဲ့မြင်းကျန်မြို့မှာလည်းဆန္ဒပြထုတ်ဖော်တာတွေရှိပါတယ်1962ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်တဲ့စစ်တပ်အာဏာသိမ်းအစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားလှုပ်ရှားမှုကိုဇူလိုင်လ9ရက်နေ့မှာဖြိုခွဲခံခဲ့ရတယ်လို့နောက်နေ့ဇူလိုင်လ10ရက်မနက်ပိုင်းမှာလည်းတမိုင်းဝင်ကျောင်းသားတပ်မကအဆောက်အုံကိုဒိုင်းနမိုက်နဲ့ဖြိုချဖျက်ဆီးခဲ့ပါသေးတယ်။အဲ့ဒီဇူလိုင်လ9ရက်နဲ့10ရက်နှစ်ရက်ထဲမှာကျောင်းသားပေါင်း100ကျော်တိတ်ဆုံးခဲ့ရတယ်လို့ကျောင်းသားအဖွဲ့အစည်းတွေရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ရှင်။